တော်ရရှိမှာခင်ဗျာဒီကနေ့ခေတ်မြန်မာနိုင်ငံရေးမှာအရှုပ်ထွေးဆုံးတဲ့စိန်ခေါ်မှုအကြီးမားဆုံးပြဿနာတစ်ခုကတော့ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးပဲဖြစ်ပြီးဘယ်အစိုးရပဲတက်တဲ့ဒီပြဿနာကိုအရင်ဥစွာဖြေရှင်းနိုင်မှာပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုစောင့်ချလုပ်ကိုင်နိုင်မှာဖြစ်ပါတယ်ဒီအတွက်ပြဿနာအခြေခံကိုအရင်စစ်ကြည့်လိုက်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြပြင်ရေးဟာအဓိကတော့ချက်ဖြစ်နေပြီးအရသာပြည်သူစစ်စစ်ကရေးဆွဲတဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီမိုကရေစီနည်းကျဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုတိုင်းရင်းသားတွေဘက်ကတောင်းဆိုနေတယ်လို့နိုင်ငံရေးမှာအခရာကျတဲ့နေရာကယူထားဆဲဖြစ်တဲ့တက်မတော်ဘက်ကလည်းအယက်သားဒီမိုကရေစီအစိုးရလက်အောက်မှာဘလို့နေထိုင်ရမလဲဆိုတာအဓိကအကျက်တဲဆိုင်နေပါတယ်။ဒီအတွက်နှစ်ဖက်ယုံကြည်မှုကိုတိဆောက်နေဆဲကာလတစ်ခုကိုဖျက်ဆီးနေကြဆဲဖြစ်ပါတယ်။တိုင်းရင်းသား135မြို့အထိများမြောင်တာတစ်ဖက်ကဂုံယူဝင်ကြားစရာဖြစ်နေပြီးမဲ့အခြားတစ်ဖက်မှာတော့ကဘာပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအများဆုံးရှိနေတဲ့တိုင်းပြည်တစ်ခုဖြစ်နေတာကိုကြည့်ရင်တန်းတူညီတူအခွင့်အရေးမရှိဘဲမမျှမတဖြစ်နေတယ်ဆိုတဲ့အချက်တခုကိုမိမောင်းထုတ်ဖော်ပြနေတာပါဒီမိုကရေစီအပြောင်းအလဲတွေစတင်ခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၈ဖွဲ့နဲ့အပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာ21ရာစုပင်လုံပထမအကြိမ်ညီလာခံဆိုတာကိုလုံခဲ့တဲ့6လလောက်ကခေါ်ယူနိုင်ခဲ့ပါတယ်အခုလည်းပဲဒုတိယအကြိမ်ပင်လုံကိုလာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာဆက်လက်ကျင်းပမှာဖြစ်ပါတယ်ငင်းငင်းတိဆောက်မှုမှာတစ်ဖက်ကအောင်မြင်မှုတစ်ချို့တော့ရရှိနေတယ်ဆိုပေမဲ့လည်းအခြားတစ်ဖက်မှာတော့အယုတ်ဆိုးအကြီးတန်စရာမြင်ကွင်းတွေအဖြစ်ဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကတက်သေးထူနေပါတယ်။ဒီလိုအခြေအနေမှာပဲတိုက်ပွဲတန်တွေကြားကငင်းငင်းရေးစကားတန်တွေအပေါ်နားလည်ရခက်လာသူတွေလည်းတာမန်ပြည်သူတွေကြားမှာဒုနဲ့ဒေးရှိလာပါတယ်။ဒီဖြစ်စဉ်အပေါ် SNLD ပါတီရဲ့မိုင်းရဲမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကသူ့အနေနဲ့ဒီလိုနားလည်ထားကြောင်းရှင်းပြပါတယ်။
ကျွန်တော်တို့မြင်တာတော့ဗျာဒီဆွေးနွေးတဲ့ဖက်ကလည်းဆွေးနွေးတိုက်တဲ့ဖက်ကတည်းနေတယ်ဆိုတော့ပြောရမယ်ဆိုရင်တော့ဆွေးနွေးပွဲမှာပုံပြီးတော့ပြောလို့ဆိုလို့ရအောင်ပါများပြိုင်နေကြတယ်လားလို့ပဲမှတ်ရမလားမပြောတော့ပါဘူးလားနော်ဆိုလိုတာတော့တကယ်လို့တိုက်ပွဲမှာအားတာတဲ့လူကဆွေးနွေးပွဲစကားဝိုင်းမှာပုံပြီးတော့ပြောနိုင်ဆိုနိုင်မဲ့တပေါင်းမျိုးမှာပေါ့တိုက်ပွဲမှာနည်းနည်းအားနေတဲ့လူကကျတော့လာပြီးဆွေးနွေးတဲ့နေရာမှာပေးပြီးတော့မမတန်တယ်မမတင်းနေပြောဆိုဆွေးနွေးတော့မရဘူး။ဒါရူးရူးလေးပဲစဉ်းစားကြည့်တာပါ။အဲ့ဒါကြောင့်မလို့ပဲတိုက်ပွဲကြီးများဖန်တီးနေတလားလို့တော့စားတော့
။အောက်ဂုလာကကျင်းပခဲ့တဲ့21ရာစုပင်လုံပထမအကြိမ်ညီလာခံကာလကကချင်ကီးတွင်ဒေသမှာတိုက်ပွဲတွေဖြစ်ပွားလို့နေခဲ့ပါတယ်။အခုလည်းပဲအစိုးရတက်မတော်နဲ့ KIA SSPB SSA တက်တွေနဲ့တအန်းပလောင်တက်တွေတိုက်ပွဲတွေကြိုကြားကြိုကြားဖြစ်ပွားနေစေပါ။လာမယ့်21ရာစုပင်လုံညီလာခံအစည်းအဝေးကျင်းပခြင်းနီးကပ်လာခြင်းမှာတိုက်ပွဲတွေကရပ်ဖို့လမ်းမမြင်သေးပါဘူး။မိုင်းရဲ့အမတ်ဦးဆိုင်တီဟာကျော်ကတော့ငင်းငင်းလေးလူချင်းရင်နှစ်ဖက်တိုက်ပွဲတွေရပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ဘသူမှလည်းဘသူမားလည်းဆိုတာပြောနေဖို့တော်တော်လေးပယ်ဖက်ကနေပဲကြည့်ကြည့်ပေါ့နော်။တိုင်းနာဖက်ကပြောရင်တိုင်းနာဖက်ကမှန်တာပဲ။တမ်တော်ဖက်ကပြောရင်တမ်တော်ကမှန်နေနေတာအဲ့လိုမျိုးကြီးပဲဖြစ်နေမှာပဲလေ။ကျွန်တော်တို့ကတော့မြင်တာကတော့ပဲနေရာမှာစစ်မဖြစ်စေချင်တော့ဘူး။နောက်တကယ်လို့ငင်းခိုင်းလူချင်းလဲဆိုရင်စစ်ဖြစ်မဲ့အနေထားတွေအားလုံးမလုပ်ကြပါနဲ့။ပြီးတော့စပွဲပွဲမှာရှင်နေပဲအနေထားတော့မှဥတည်နေပဲ။လပိုင်းလဲစူးစမ်းနေကြပြီးပြီပဲ။နော်နိုင်ငံရေးရရှင်နေဖို့အချိန်လည်းဖန်တီးပြီးနေပြီ။အဲ့ပေါ်မှာဆက်လျှောက်ဖို့ပဲလိုတော့ပေါ့။လူလာအပနဲ့တက်တွေဟူရွှေခိုင်းလိုက်ဒါမှမဟုတ်တက်တွေလှုပ်ရှားလိုက်တက်တွေလှုပ်ရှားနေတဲ့ကလပတ်လုံးကတော့သူနဲ့မျိုးလားထိခိုက်မှာကြောက်နေတဲ့အတွက်ကြောင့်မလို့ဒါကာကွယ်မှုတွေရှိကြမှာထိတွေ့မှုတွေဖြစ်နေမှာပဲအဲတတ်တွေလဲလှုပ်ရှားနေမယ်တစ်ခါကလည်းစီဘလိုအင်အားတောင့်တန်းလာအောင်ကျူစာပြီးတော့ဆောင်ရွက်နေတယ်စစ်သားတွေစုဆောင်နေမယ်လက်လက်တွေဖြစ်တည်နေမယ်ဆိုရင်လည်းတစ်ခါကလည်းလူလာမှာမဟုတ်တမတော်ဘက်ကလည်းအဲ့ဒီကိစ္စတွေလူလာမှာမဟုတ်တဲ့အတွက်ကြောင့်အဲ့ဒါတွေသူအားနေတော့သူကျူစာကျူစာနေမယ်ဒီလိုပေါ့တဖက်ကလည်းတမ်တော့ဖက်ကလည်းစီလှုပ်ရှားမှုတွေလုပ်ပြီးဒိုင်းနာဒေတာတွေမှာတော်လာလှုပ်ရှားနေမယ်ဆိုရင်ဒိုင်းနာတွေကသူတို့ရဲ့လုံခြုံရေးချင်းချောက်လာနေမယ်လို့ယူဆရတယ်သူတို့ကကာကွယ်ဖို့လုပ်ကြမှာပဲဒီလိုတွားနေမယ်ဆိုရင်တော့ကျွန်တော်တို့ကဘတ်တော်မှငင်းငင်းရရနိုင်မှာမဟုတ
်အပြည့်ရထားတဲ့အဖွဲ့အစည်း၈ဖွဲ့ဟာငင်းငင်းလုပ်ငန်းစဉ်ဥဆောင်ကိုယ်စားလှယ်အဖွဲ့ဝင်တွေဟာလည်းဒီ21ရာစုပင်လုံအညီလာခံအစည်းအဝေးကိုဆက်လက်ကျင်းပဖို့အပြည့်ခတ်တွေရစဲထားဖို့လိုအပ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရောဒေါအောင်ဆန်းစုကြည်နဲ့ပါဇန်နဝါရီလ23ရက်နေ့ကနေပြီးတော့မှတီးခြားစီတွေ့ဆုံစဉ်မှာတင်ပြခဲ့တယ်လို့ဆိုပါတယ်။နောက်ထပ်စိန်ခေါ်မှုတစ်ခုကတော့အားလုံးပါဝင်ရေးပါ။ကိုကန့်အဖွဲ့ရခိုင်တပ်မတော်နဲ့တန်အန်းပလောင်တပ်တွေကိုငင်းငင်းရေးဆွေးနွေးပွဲမှာမထက်သွင်းဘူးဆိုရင်အားလုံးပါဝင်နိုင်ရေးမူနဲ့ဆန့်ကျင်နေတယ်ဆိုတဲ့အယူဆပါ။ NCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ PNL ပို့အဖွဲ့ခေါင်းဆောင်လူဖြစ်သူဘုံမကြီးခွန်အုပ်ကာကတော့အဲ့ဒီ၃ဘွဲ့မပါဝင်တာဟာပြဿနာမဟုတ်ပဲဖိတ်ခေါ်ထားတဲ့အဖွဲ့တွေမတက်ရောက်တာကပဲပြဿနာလို့ထောက်ပြပါတယ်။
အဲ့ဒီဘုံဖက်ကိုလက်မခံသေးတာကအဟံတာမဟုတ်ဘူးဗျလက်ခံထားတဲ့ဖွဲ့တွေမလာသေးတာအဟံတာဖြစ်တယ်ဖိစာရပြီးသားဝါမင်္ဂလာဖိတ်ခေါ်ပြီးသားကျွန်တော်တို့ KIO SSGB KMPP MSP ဒီဖွဲ့တွေကဖိစာရပြီးသားအချိန်မီးလာလို့ရတဲ့ဖွဲ့တွေအဲ့ဒီဖွဲ့တွေမလာသေးတာကအဟံတာအဲ့ဒီအဲ့ဒါကြောင့်အဲ့ဒီဖွဲ့တွေလာလို့NCA ရမှာဒီကိုအတူတူထားပြီးတော့အလုပ်လုပ်မယ်ဆိုရင်ဟာအရင်ရောက်ပြီးသားဖွဲ့နဲ့ပေါင်းမိမယ်ဆိုရင်ဟိုလုံးဝဖိတ်စာမရသေးတဲ့ပုံွက်ကိစ္စကို PR ပေးပြီးတော့ပြောလို့ရတယ်တောင်းလို့ရတယ်အနည်းဆုံးဖိတ်စာမပို့သေးဘူးဆိုရင်လည်းဒီဖွဲ့တွေဘာမှတိုက်ပါနဲ့လို့ကျွန်တော်တို့ကဒီပတ်တနာဟောစာချုပ်ပါခရီးဘူးထားတဲ့အချင်းချင်းအနေနဲ့ဖိတ်တောင်းလို့ရတယ်ဘာမှတိုက်နဲ့ကျွန်တော်တို့ကစာချုပ်မှာအတူတူပါတယ်ပြောလို့ရတယ်အခုကြတော့ဝင်ခွင့်ရှိတဲ့လူတွေကမပါဘဲနဲ့ကြံတဲ့ခါကျတော့ဟောလို့ပါဝင်ခွင့်မရှိတဲ့လူရောပါဝင်ခွင့်ရှိပြီးတော့မပါတဲ့လူတွေကရောဆိုတာအဲ့ဒီလိုကအင်အားစုတစ်ခုဖြစ်သွားပြီးတော့ဒီလက်ရှိတမတော်ကပို့ပြီးတော့အဆင်ပြေသွားတော့ဗျာဆက်ပြီးတော့တိုက်မယ်ပြုမယ်ဆိုလဲသူကလွတ်လွတ်လပ်လပ်ဆုံးဖြတ်လုပ်ဆောင်နိုင်တဲ့ပုံစံဖြစ်သွားတယ်ဗျာအဲ့ဒါကတော့အခြေအနေကိုအကျခတ်တဲ့နေရာမှာမတူကြတဲ့သဘောကိုပြတာပါဗျာ။ဒါတော့ကျွန်တော်ဘယ်သူမှားတယ်ဘယ်သူမှန်တယ်ကျွန်တော်မပြောဘူး
။ဘုံမီးခွန်ကပြောပြသွားတဲ့အထက်မှာပါဝင်တဲ့မွန်ပြည်သက်ပါတီအဖွဲ့ကခေါင်းဆောင်တူဖြစ်သူဦးနိုင်ဟန်သာကတော့အခုဆက်လက်ကျင်းပမဲ့ဒုတိယအကြိမ်ပင်လုံကြီးလာကမ်းမှာလေးလာသူအဖြစ်ဖိတ်ကြားတာမျိုးမဟုတ်ဘဲဒန်းညူညူဖိတ်မယ်ဆိုရင်တော့တက်ရောက်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
။ကျွန်တော်တို့ဟိုတရားဝင်ဖိတ်ကြားမယ်ဆိုရင်နော်ကျွန်တော်တို့လည်းအဲ့ဒါကိုစဉ်းစားထားတယ်ဗျာ။တကယ်လို့ကျွန်တော်တို့ကိုတခြားအဖွဲ့တွေနဲ့တန်းတူညီတူနော်တင်းပြီအနေနဲ့ဖိတ်မယ်ဆိုရင်ကျွန်တော်တို့တက်မယ်တကယ်လို့လိလာသူစစ်နော်ဒါမှမဟုတ်စစ်လျှော့ထားမယ်ဗျာအဲဒီပုံစံမျိုးဆိုတော့ကျွန်တော်တို့မတက်ဘူးကျွန်တော်တို့အမြင်ကတလို့ပ
ါအခုဆက်လက်ကျင်းပမယ့်27ရာစုပင်လုံကြီးလာကန်ဟာသမရဦးသိန်းစင်အစိုးရလက်ထက်ကချမှတ်ဆောင်ရွက်ခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့၈ဖွဲ့ရဲ့လုပ်ငန်းစဉ်အရဆက်လက်ကျင်းပနေတာဖြစ်ပြီးဘလို့အချိန်မှာပဲရှိရှိငြိမ်းချမ်းရေးရတဲ့အထိတော့ဆက်လက်ကျင်းပသွားမယ်လို့ဘုံမီးခေါ်ကကဆိုပါလေ။ည
ီလာခံကတော့ဆက်သွားမှာပဲ။ဘာကြောင့်လဲဆိုတော့ညီလာခံတွေဖြစ်ပေါ်လာတာက NCA ဆိုတဲ့စာချုပ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာစာချုပ်ရဲ့ပြဋ္ဌာန်းချက်တွေကိုအကောင့်ထည့်ပေါ်တဲ့အနေနဲ့မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲများကျင်းပခြင်းပြည်တော်သူညီညာရေးညီလာခံခေါ်ယူခြင်းဆိုတာကျွန်တော်နိုင်ငံရေးလမ်းပြမေးခွန်းမှာပါတဲ့ကိစ္စတွေဖြစ်ပါတယ်။အဲ့ဒီကိစ္စတွေအတိုင်းကတော့ကျွန်တော်ရပ်လို့မရဘဲနဲ့ဆက်သွားမှာဖြစ်ပါတယ်။အဲဆက်သွားတဲ့နေရာမှာကျွန်တော်တို့တချို့အစိတ်ပိုင်းလေးတွေအားနည်းတယ်ဆိုပေမဲ့ဒီညီညာရေးလုပ်ငန်းစဉ်ပေါ့ဒီ peace process ကတော့ကျွန်တော်တို့ရန်တန်ထားလို့နော်ဒါမှမဟုတ်လည်းနောက်ပြန်လှည့်လို့မရတဲ့ကိစ္စဖြစ်နေတော့နိုင်ငံသူနိုင်ငံသားတွေအားလုံးကလည်းတောင်းဆိုနေတော့သူအကောင့်ထဲပေါ်တဲ့လုပ်ငန်းကိုတော့ကျွန်တော်တို့အောင်မြင်တဲ့အထိဆက်သွားဖို့ပေါ့လေကျွန်တော်တို့ဘက်ကကျွန်တော်တို့ဒီ NCA မှာပါဝင်လက်မှတ်ရေးချိုးရတဲ့ရှစ်ဖွဲ့ကတော့ကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗ
ျအရင်အစိုးရလက်ထက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီအားလုံးပါဝင်ခွင့်ပေးခဲ့ပြီးမြဲအခု NLD အစိုးရလက်ထက်မှာရွေးကောက်ပွဲအနိုင်ရပါတီတွေကကိုယ်စားလှယ်တွေပဲတက်ရောက်ခွင့်ပေးထားတာကြောင့်အခုဆက်လက်ကျင်းပမဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံမှာအားလုံးကိုပါဝင်ခွင့်ပေးဖို့ဆိုပြီး2015ရွေးကောက်ပွဲမှာအနိုင်မရခဲ့တဲ့နိုင်ငံရေးပါတီတွေကတောင်းဆိုထားကြပါတယ်ခင်ဗျာ